မြန်မာကျပ်ငွေတန်ဖိုးဆက်ကျနေပြီးဒီကနေ့ညနေပိုင်းအမေရိကန်ဒေါ်လာကိုငွေလဲနှုန်း1620ကျော်အထိရှိနေဆဲဖြစ်ပါတယ်။အခောက်ရွှေဈေးတစ်ကျပ်သားကို13,000ကျော်ဝန်းကျင်ထိရောက်သွားပြီးဝယ်မဲ့သူမရှိသလောက်နှီးပါးဖြစ်နေတဲ့အတွက်ရွှေဆိုင်တချို့အယောင်းဝယ်ရပ်ဆိုင်းရမယ့်အခြေအနေတောင်ရောက်နေပြီဆိုပြီးရွှေအယောင်းဝယ်လုပ်သူတချို့ကပြောပါတယ်။မြန်မာစိုးရဘက်ကတော့ကျပ်ငွေတန်ဖိုးကျဆင်းမှုကိုဟန့်တားနိုင်အောင်အဓိကလိုအပ်တဲ့ငွေကြေးစည်းစိမ်မှုတွေကိုစီစစ်နေတယ်လို့ဆိုပါရယ် VOA သတင်းတောက်ကိုကောင်းဆန်ဟင်းကတင်ပြပါမယ
်မြမကျငွေတန်ဖိုးစက်တိုက်ကြဆင်းတဲ့တစ်ချိန်တည်းမှာအခောက်ရွှေဈေးကလည်းဈေးတဲ့နေရအတွက်အယောင်းဝယ်ပါလာကြောင်းရဆိုင်ရမယ့်အခြေအနေရောက်နေပြီလို့ရခိုင်မြို့ကရွှေဆိုင်ပိုင်ရှင်တဦးက VOA ကိုအခုလိုပြောပါရယ်အယ
ောင်းဝယ်ကဈေးလုံးကမြင့်လာတဲ့အခါကျတော့အခုဟိုဝယ်ရလူတွေမှာအဲ့ဒါကရှိသွားတယ်လေအဲ့ဒါကရှိသွားတယ်ဆိုတော့သူကစီးပွားရေးကလည်းတက်လာတာမဟုတ်ဘူးအခုလက်ရှိအနေကလို့အခုလက်ရှိအတိုင်းနဲ့လုပ်ငန်းကောင်းဆောင်ကအကြောက်တော့ဖြစ်နေတာဘူးငွေကမရှိတော့တာကြတော့ဟိုကျွန်တော်တို့လည်းဒီအယောင်းဝယ်ကြတာပေါ့အဲ့လေသားပါ
မန္တလေးတိုင်းရွှေလုံငန်းရှင်များအသင်းဥက္ကဋ္ဌဦးတင်ထွန်းကလည်းရွှေဈေးတည်ငြိမ်ဖို့လိုပေမဲ့မရှိမဖြစ်ပစ္စည်းမဟုတ်တာကြောင့်အခြားအခြေခံစားသောက်ကုန်ပစ္စည်းတွေလောက်စားသုံးသူတွေအပေါ်ထိခိုက်မှုမရှိဘူးလို့ဆိုပါတယ်။ဒါပေမဲ့လည်းတည်ငြိမ်အောင်အတက်နိုင်ဆုံးထိနေတယ်လို့သူကအခုလိုပြောပါရတယ်
။လက်ငင်းအယောင်းဝယ်ပဲလုပ်ကုန်မှာဆိုကျွန်တော်ကလုပ်ပလိုက်တာလေ။အဓိကတော့ဒေါ်လာဈေးပါပဲ။ဒေါ်လာဈေးတည့်ပြန်လိုက်တယ်မယ်။ဒေါ်လာဈေးကျရင်ပြန်ကျမယ်။သူကစားရစားလို့ရတဲ့ပစ္စည်းမျိုးတော့မဝယ်နဲ့မဟုတ်တဲ့ကောင်ရှိပြရတယ်။ဒေါ်လာဈေးတည့်ရင်ကသူကကျော်ကကျန်တဲ့အကူဘာပေါ့တက်စီကျန်မဲ့ပါသေးကျန်မဲ့အကူတက်တက်ခါဆိုးချက်ချက်စီအကူတက်ကုန်တာလေတက်ကုန်တဲ့ခါကျတော့ခန်းရင်ကြီးကစားကျက်တော့စားအကူတက်သွားပါလေလေတဲ့အချိန်ကလူတိုင်းစားကအဲ့ဒါကြောင့်အဲ့ဒီကြာတဲ့ရင်တော့ဒုက္ခရောက်ပါပဲရွှေကြောင့်ဒုက္ခရောက်ဆရာကြောင့်ရှိဘူးကြကျွန်တော်တို့ကတော့ရွှေဟိုရွှေစီဟိုတည်ငြိမ်စီကျင်တာလေကတော့ကြတာနဲ့တက်တာနဲ့တည်ငြိမ်စီကျင်တာပဲသူအထိုက်လျောက်တော့ရှိအောင်တည်ငြိမ်စီကျင်တာပဲဒါမှလို့ငွေစည်းအတက်တင်နေတဲ့ခါကျတော့ပြန်ပြန်တက်နေတဲ့ခါကျတော့လောရတဲ့ငွေခက်တာပေါ့ဗျာနော
်မြန်မာကျပ်ငွေတန်ဖိုးစက်တိုက်ကြဆင်းတဲ့ဈေးကွက်ရဲ့ရိုက်ခတ်မှုအဖြစ်နိုင်ငံခြားငွေနဲ့မှာယူတဲ့ဈေးဝါနဲ့ကျမကြီးတုံးပစ္စည်းတချို့ဈေးတက်သွားပြီးဖြန့်ဖြူးရောင်းချတဲ့ကုမ္ပဏီတချို့ကလည်းဈေးကွက်ကိုစောင့်ကြည့်တဲ့အနေနဲ့ရောင်းဝယ်ခဏရထားပါတယ်ဒီလိုရနာချိန်မှာရွှေဆိုင်တချို့လည်းရောင်းဝယ်ရက်တက်ရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ရွှေရောင်းအဝယ်လုပ်တဲ့သူတချို့ကပြောပါတယ်ကျပ်ငွေတန်ဖိုးချစင်တာဟာနိုင်ငံတကာငွေကြေးစည်းကွက်ရဲ့ရိုက်ခတ်မှုဆိုပေမဲ့မြန်မာနိုင်ငံရဲ့အခြေခံစီးပွားရေးအားနည်းချက်တွေကြောင့်တခြားနိုင်ငံတွေထက်ပိုပြီးအထိနာတဲ့အကြောင်းအစိုးရတာဝန်ရှိသူတွေကပြောဆိုထားပါတယ်။ဒီနေ့ညနေနေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းနိုင်ငံတော်သမတယုံပြောရေးဆိုခွင့်ရှိသူဦးစောတေးကကျပ်ငွေတန်ဖိုးချနေတဲ့ကိစ္စကိုအခုလိုပြောဆိုသွားပါတယ်
။ငွေတွေအရန်တက်တဲ့ကမှာအဓိကပြည်သူတွေအတွက်အလောအဓိကလောအချက်ပေါ့နော်မဖြစ်မနေသေးရှင်ကိစ္စရည်ကြီးတဲ့စေဝါပစ္စည်းလိုအပြုနောက်ချက်ကတကယ်လူမှုစားသုံးမှုကိုတိုက်ရိုက်ဟိုတက်ရောက်မှုပေါ့နော် transition cost တွေမြင့်လာမယ်စသုံးပြီလို့ကိစ္စမျိုးပေါ့နော်ဒါမျိုးတွေဘယ်လိုလုပ်မလဲဆိုတော့ဟိုလူကြီးတွေလည်းဟိုစဉ်းစားနေပါတယ်အကြံဉာဏ်တွေလည်းယူနေတယ်အပေါ်မှာလည်းဟိုမကြခင်မှာလည်းဒါတွေနဲ့ပတ်သက်ပြီးတော့တခုချင်းပေါ့နော်ဆိုလိုတာကျွန်တော်အော့အတောင်းနေဖြစ်သွားလို့လည်းမရဘူးလောက်ကိုင်းနေတဲ့လူတွေကိုလည်းဟိုကြောက်လန့်တကြပါတော့ဈေးကွက်လန့်သွားတဲ့ပုံစံမျိုးလည်းမဖြစ်စေရဘူးပေါ့နော်အရာရာကိုချိန်ဆပြောလို့အရင်တော့လို့ဆိုရင်တော့ကျွန်တော်လွယ်တယ်ဆိုလိုတာကအရင်တော့လို့ဆိုရင်ဥပမာဒေါ်လာဈေးတက်တယ်ဆိုရင်ဒေါ်လာရောင်းဝယ်တဲ့လူတွေရှိတယ်မြန်မာနိုင်ငံကြည့်လိုက်ရင်ဆယ်ယောက်လောက်ပဲရှိတယ်ခေါ်လိုက်တယ်ခေါ်ပြီးတော့ထိမ့်နေပေါ့ဗျာထိမ့်ပြီးမေးတယ်မြန်းတယ်ဒါဆိုရင်သူဒေါ်လာဈေးကျတယ်ဒါပေမဲ့အခုအစိုးရကတော့အဲ့လိုမျိုးလုပ်လို့မရအောင်လုပ်လည်းမလုပ်ချင်ဘူးပေါ့နော်မလုပ်ချင်တော့ဗာလုပ်နေဆိုအခုပင်ရာတွေကတကယ်ဘလို့ဖြစ်နေလဲအိုက်စင်းစရာတွေငွေကြေးစည်းစိမ်မှုတွေအဲ့အနေပတ်သက်လို့ကျွန်တော်တို့စီစစ်နေတယ
်။ချက်ငွေတန်ဖိုးဟာအမေရိကန်ဒေါ်လာနဲ့ငွေလဲလဲနှုန်းစတိုက်ကျဆင်းခဲ့ပြီးပြီးခဲ့တဲ့3လကငွေလဲလဲနှုန်းနဲ့နှိုင်းယှဉ်ရင်20ရာခိုင်နှုန်းကျော်ကျဆင်းသွားတာဖြစ်ပါတယ်။ဒီလိုကျတာကိုထိန်းထားနိုင်အောင်မြန်မာနိုင်ငံဘဟုဘက်ကစ조사နေပြီမဲ့အခုအချိန်အထိတော့ထိရမှုမရှိသေးပါဘူး။စီးပွားရေးလုပ်ငန်းရှင်တွေကတော့ရေရှည်မှာကုန်ထုတ်လုပ်ငန်းတွေအပေါ်ထိခိုက်လာနိုင်တဲ့အတွက်တရားမဝေငွေလဲလဲနေတဲ့လုပ်ငန်းတွေကိုထိထိရောက်ရောက်ဂိုင်းတွေနိုင်ဖို့နဲ့ငွေကြေးတန်ဖိုးချစင်တာကိုအခွင့်အကောင်းယူစည်းကစားတာတွေကိုထိထိရောက်ရောက်ဂိုင်းတွေပေးဖို့ဘဝဘန်နဲ့အစိုးရကိုအကြံပေးတောင်းဆိုနေကြပါတယ်ခင်ဗျာ။